ဟင်္သာခဲမှာရေချင်းနှမြုပ်မှုတွေရှိတဲ့နေရာတွေမှာမဲစင်းကျင်ညာနောက်ဆုတ်ထားတယ်လို့သိရပါတယ်ဆရာ။ဗဲမြုပ်နယ်တွေမှာဘယ်နေရာလောက်နောက်ဆုတ်ထားတာလဲရှင်။ဟု
တ်ကဲ့။ဟင်္သာခဲမှာအလုံး6မြုပ်နယ်ရှိတယ်။6မြုပ်နယ်မှာ4မြုပ်နယ်ကရေချင်းနှမြုပ်လို့နောက်ဆုတ်ထားတာရှိတယ်။အဲဒီ4မြုပ်နယ်ကဟင်္သာအင်္ဂကူဇလွန်ကြံကင်းအဲ့ဒါအဲ့ဒီမြို့နယ်လေးခုမှာရေကြီးနှမြုပ်တဲ့အုပ်စုစုစုပေါင်းဆိုရင်80နဲ့ရှိအုပ်စုတော့ရှိတယ်အဲ့တော့မဲစင်းကျင်ညာတာကစက်တင်ဘာ14ရက်သူတို့ကစက်တင်ဘာ14ရက်ကိုကျင်ညာနိုင်ဘူးကျင်ညာနိုင်တော့သူတို့ကနောက်ဆုတ်တယ်ယူရီစီကလည်းပဲအဲ့ဒီနောက်ဆုတ်တာခွင့်ပြုတာခွင့်ပြုထားတော့အင်္ဂကူကလက်ကုန်ရက်ပေါ့30ရက်ပေးထားတယ်နောက်တစ်ခါကျန်တဲ့သုံးမြို့နယ်ကအောက်တိုဘာ4ရက်နေ့တည်ပေးထားတယ်သူတို့မဲစင်းနေရအဲ့ဒီအချိန်ကြီးအောင်ရှိမယ်လို့ပြောတဲ့အထိပ္ပယ်ပေါ့။ကျန်တဲ့မြို့နယ်တွေကတော့ကျန်တဲ့နှမြို့နယ်ကတော့စက်တင်ဘာ28နေ့ကျလို့ရှင်အဲ့ဒီမဲစင်းတွေကျင်းလာတာပြီးသွားတယ်။အဲ့တော့ခုနကတော့ရေကြီးနှမြို့လို့နောက်ကိုရွှေ့လိုက်တဲ့မြို့နယ်တွေကမဲဆန္ဒရှင်တွေကသွားပြီးမဲစင်းကြည့်လို့နာမည်စင်းမပါတာနာမည်စင်းမှားနေတာမပါမဲ့လူပါနေတာဆိုလို့ရှင်ခုနကတော့တတ်မှတ်တဲ့ရက်ထီအောင်သူတို့ကလုပ်ပိုင်မရှိတာပေါ့။
ဒီခေတ်မှာမဲပေးခွင့်ရှိသူဦးရေကဘယ်လောက်ရှိလဲရှင်ပြီးတော့ဒီနှစ်ပတ်ကျင်းညာပြီးတဲ့စင်းနေရဆိုလို့ရှင်လူဦးရေဘယ်လောက်နှုံးလောက်ထိလာကြည့်ပြီးသွားပြီလဲရှင
်တခရိုင်လုံးမဲစင်းမဆန္ဒရှင်စင်းက 73,992 ယောက်အခု14ရက်နေ့ကနေပြီးတော့26ရက်နေ့ထိဒီနေ့က28ရက်မနေ့အထိနောက်ဆုံးရထားတဲ့စင်းရဆိုရင်ကြည့်တဲ့လူက 43,353 ယောက်အဲ့တော့ကြည့်သွားတဲ့လူထဲမှာမဲစင်းမပါလို့တောင်းဆိုတာနောက်တစ်ခါမဲစင်းမှားနေလို့ပြန်ပြင်ပေးပါလို့ပြောတာနောက်မဲစင်းမှာမပါရမယ်လို့ပါနေလို့ပဲဖြစ်ပေးပါလို့ပြောတာအဲ့ဒီသုံးမျိုးတောင်းဆိုတဲ့လူက1566ယောက်နောက်အမှားပြင်ခိုင်းတဲ့ပုဂ္ဂိုလ်ကမဲဆန္ဒရှင်က105ယောက်ပဲဖြစ်ပေးပါလို့ပြောတဲ့မဲဆန္ဒရှင်က1008အလုံးပေါင်းလိုက်ရင် 4,150 ယောက
်4000ကျော်လာကြည့်ပြီးရစင်းရင်းနေအရာဒီ4000ကျော်လောက်မှားတယ်ဆိုတော့ဒီဟင်္သာခံမဲစင်းမှန်ကန်မှုအခြေအနေကဘယ်လိုရှိနေလဲရှင
်အဲ့တော့ကြည့်တဲ့လူနဲ့တွေ့ရင်တော့ဆရာခံလုံးလို့ရှိတယ်4000ကို4000ကျော်ကိုတို့ကပြင်ပြရမှာ
ဒီလိုမျိုးမဲစင်းမိုင်းမှုတွေနဲ့ပတ်သက်ပြီးတော့ကော်မရှင်တွေကိုဘယ်လိုမျိုးပြင်ဆင်ဖို့ဆိုပြီးနောက်ဆုံးဆရာတို့အနေနဲ့ဒီညွှန်ကြားချက်ထုတ်ပြန်ထားလိုက်တယ်ရှင
်မဲစင်းရိုက်တဲ့ကလေးတွေကနိပညာအသင့်နဲ့ရိုက်တဲ့အခါကျတော့တို့ခက်ခဲအများကြီးဖြစ်တယ်အဲ့အဲ့ဒီမှာလဲမှားတယ်နောက်တစ်ခါထပ်ပြီးပြောချင်တာကပထမတစ်ချိန်မဲစင်းကျင်ညာတုန်းကအမှားတွေရှိတယ်ပြင်တယ်ဒုတိယတစ်ချိန်မဲစင်းကျင်ညာလိုက်တဲ့အခါကျတော့မဲဆန္ဒရှင်တွေစင်းနေမှာအခိယာရှင်တွေတခါလဲပြင်ပလိုက်ပြင်ပလိုက်တော့အဲ့ဒီမှာလည်းပဲအမှားယွင်းနေတော့အခက်ခဲတွေအများကြီးဖြစ်သွားတယ်။အဲ့တော့ပြောချင်တာကတော့ဒီဘက်ကဒီပညာအရာလည်းပဲအခက်ခဲဖြစ်တယ်။နောက်တစ်ခါမဲစင်းလုတဲ့အခါမှာလည်းပဲအမှားယွင်းလေးရှိတယ်။ဒါမျိုးပထမအချိန်တုန်းကလည်းရှင်ရင်တော့အခုစင်းနေပြောလို့ရှင်တော့ကိုဒီဒီချိန်ကအမှားတော့တော်တော်နည်းတယ်လို့ပြောရမယ်။ဒါမျိုးစောစောတုန်းကကိုပြောလို့ပဲအချိန်ကဥပဒေအတိုင်းပဲကိုတို့ကမဲပေးပြန်ခွင့်ရှိတဲ့လူမဲပေးလို့ရအောင်နောက်ဆုံးဘလောက်ထိအောင်ရကြေးကော်မရှင်တွေကိုပြောထားလိုက်လို့ရှင်။အမှားတွေကိုဖျက်လို့ရရင်ဖျက်ပလိုက်လေရင်နဲ့ရေးမှပဲပြီးတော့မယ်ဆိုလေရင်နဲ့ရေးလိုက်ကွန်ပျူတာနဲ့စီမှပဲစီရင်လဲပြီးသေးတယ်ဆိုရင်ကွန်ပျူတာနဲ့စီလိုက်အဓိကအကြဆုံးကမဲပေးခွင့်ရှိတဲ့လူတိုင်းကမဲစင်းမှပါဖို့ကိုနီးကွန်နဲ့မှောင်ပြင်ပေးပါเนาะဤပညာကိုလည်းပဲသိပြီးတော့အားမကိုးပါနဲ့စင်းမှတော့လိုချင်တယ်အဲ့ဒါဆိုလို့ရှင်တော့ဘုနာမဲစင်းမှပါတယ်မဲပေးခွင့်ရမှာမဟုတ်ပါဘူးဆိုတဲ့ဒီလိုအတန်လေးတဲ့သိပ်သွားမယ်လို့ထင်တယ
်ရုပ်ကပေါ်နဲ့ပတ်သက်ပြီးတော့ဒေတာကန်တွေရဲ့စိတ်ဝင်စားမှုအခြေအနေအရောဘယ်လိုရှိလဲရှင
်အဲ့တော့အဲ့ဒါတော့တခုတော့ရှိတယ်ကိုရောလည်းပဲဒီရကြေးကော်မရှင်တွေကနေပြီးတော့မှပေးတဲ့တည်င်းပေါ့။ဟောပေးတဲ့စင်စရာပေါ့။ဒါပေမဲ့ဒီလေတော့ကိုပြီးစိတ်ဝင်စားဆိုတာနဲ့ဒါကြည့်မယ်လို့တော့ထင်ပါတယ်။မဖြစ်လို့လဲဆိုတော့ဒါတစ်ဖက်ကနေစဉ်းစားကြည့်တော့ဒီ September